ဆရာနာဒိမှုကိုစန့်ကျင်တဲ့ဆန္ဒပြသပိတ်တွေနိုင်ငံတော်ဆက်ဖြစ်နေချိန်မှာပဲရန်ကုန်နဲ့မုံရွာမြို့တွေမှာဒီနေ့မနက်စောပိုင်းကပုံပေါက်ကွဲမှုတွေစတိုက်ဖြစ်ပွားခဲ့ပါတယ်။ဒီပုံပေါက်ကွဲမှုတွေကြောင့်ထိခိုက်သေးဆုံးမှုတွေမရှိပေမဲ့အာဏာပိုင်တွေဘက်ကတော့လုံခြုံရေးတွေတိုးမြင့်ချထားတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။နိုင်ငံတော်ကပေါက်ကွဲမှုတွေနဲ့ဆန္ဒပြပွဲအခြေအနေတွေအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်တိုင်းနဲ့ကမြို့နယ်ချို့နယ်စကိုင်းတိုင်းမုံရွာမြို့တွေမှာဒီနေ့မနက်စောပိုင်းကပုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့ကြီးမြိုင်မြို့နယ်တဲမှာဒီနေ့မနက်အစောပိုင်းကဘုံပေါက်ကွဲမှုတချို့ဖြစ်ပွားခဲ့ပြီးတော့နက်စင်လန်းထိပ်မှလည်းဘုံတစ်လုံးပေါက်ကွဲခဲ့တယ်လို့ကြီးမြိုင်မြို့နယ်မှာနေထိုင်သူတဦးက VOA ကိုပြောပါတယ်ဒီပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသေးဆုံးမှုရှိတယ်လို့အခုချိန်ထိတော့မသိရသေးပါဘူး။ဒါပြင်ဥကျွဲဟိုလမ်းနဲ့ကန္နာလမ်းထိပ်မှာလည်းဒီနေ့မနက်စောပိုင်းကပဲနောက်ထပ်ပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့လုံခြုံရေးတွေအရင်ထက်များနေတာတွေ့ရတယ်လို့လည်းကြီးမနိုင်ဒေသခံနောက်တဦးကပြောပါတယ်
။ပေါက်ကွဲမှုဖြစ်တဲ့ဥစ္စာအဲ့မနက်3နာရီခွဲအဝင်းကျင်လို့ပြောတယ်။အဲ့ဘုံဝင်းကျင်ပေါ့3နာရီခွဲဝင်းကျင်ပဲအဲ့မှာပေါက်သွားတယ်။ဒါပေမဲ့ဘုံက3လုံးမှာ1လုံးပဲပေါက်သွားတယ်ပေါ့နော်။အဲ့လိုပေါက်ချင်းမှာပဲသူတို့ရောက်ချလာတာအထိကိမရှိပါဘူး။အရင်ကြီးကြီးကျယ်ကျယ်ကြီးတော့မဟုတ်ဘူးပေါ့။ပုံမှန်ထက်ဆိုလို့ရှိရင်တော့များတယ်။များတယ်။လုံးကျုံကြီးချိန်မြားအဲ့လိုပေါ့နော်။တကူဒီအဲ့လမ်းထိပ်ကူတော့စစ်ကားတွေဆောက်ထားတာပေါ့နော်။စစ်ကားတွေဆောက်ထားရဲ့အဲ6စီးကျော်တော့တော့ရှိတယ်များတယ်။50 60အဲ့ဝန်းကျင်တော့ရှိတယ်။ဘာလို့ကားအသေးလေးပါတယ်။ double cab လေးလည်းပါတယ်ပေါ့။အဲ့လိုလမ်းထိပ်မှာရက်ထားပြီးတော့လမ်းထဲမှာသူတို့ဆင်းဆောင်ကြတာ။အဲ့လိုမျိုးအဲ့ဒီအလုံးဘက်မှာတော့မမီးရတော့ဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလုံးဘက်မှာတော့အလုံးကအိမ်တွေကိုအဲ့လိုအဲ့စည်းတွေပုံဝင်စစ်တယ်
ဒါပြင်စမ်းကြောင်းမြို့နယ်ဘိုလန်းဘော်ကအာရှတော်ဝင်ဆေးဦးနားမှာလည်းဒီနေ့မနေ့စောပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါသေးတယ်။မနေ့တုန်းကတော့ကြီးမြိုင်ဘူတာကနေထွက်လာတဲ့မြို့ပတ်ရထားပေါ်မှာပါလာတဲ့ရဲတပ်ဖွဲ့ဝင်6ယောက်ဟာပန်းလိုက်လန်းဘူတာနားမှာပစ်ခတ်ခံရတာကြောင့်4ယောက်သေဆုံးပြီးအဲ့နားတစ်ဝိုက်မှာလည်းလုံခြုံရေးတွေကလိုက်လံရှာဖွေတာတွေလုပ်နေတယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်။အချိန်ထဲမှာပဲဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတဲ့မုံရွာမြို့မှာလည်းလုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲမျိုးလေကောင်နားကနိုင်စဉ်အနီးမှာပုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်
။အာသူတို့ဒီလုံခြုံရေးစပြီးယူထားတဲ့နိုင်စဉ်နားမှာပုံပေါက်ကွဲတယ်ဗျ။ဟုတ်အဲ့ဒါတော့ကျွန်တော်တို့နဲ့ဒီဆန္ဒပြတဲ့အချိန်နဲ့အတပြိုင်တည်းလူလူမှာဖြစ်တယ်ဗျ။သူတို့ဒီ7နိုင်လောက်မှာပုံပေါက်ကွဲမှုဖြစ်သွားတယ်လို့ကျွန်တော်ကြားရတယ်ဗျ။ဟုတ
်မုံရွာဆန္ဒပြတပိတ်ကောင်းဆောင်တူဦးဖြစ်တဲ့ကိုခန့်ဝေဖြူပြောသွားတာဖြစ်ပါတယ်။မုံရွာမှာတော့အခုရပိုင်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့အဲ့လိုလုံခြုံရေးတွေတင်းကြပ်ထားတဲ့ကြားမှာပဲဒီနေ့မနေ့စောပိုင်းကတော့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။မုံရွာပင်မတပိတ်စစ်ကြောင်းကလူငယ်100လောက်ဟာဈေးဟောင်းမှာစုဝေးပြီးတော့စစ်ကောင်စီရဲ့မတရားတဲ့အမိန့်ကိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့မုံရွာဆန္ဒပြတပိတ်ခေါင်းဆောင်တဦးဖြစ်တဲ့ကိုခန့်ဝေဖြူက VOA ကိုပြောပါတယ
်။ဒီနေ့မနေ့ပိုင်းကတော့လုံခြုံရေးတော်တော်လေးတင်းကျပ်တယ်ဗျ။နေရာနံပြားကိုသူတို့ချထားတယ်ပေါ့။အဲ့ဒီကြားထဲကနေကျွန်တော်တို့ဒီမုံရွာပင်မတပိတ်ကတော့ဒီရအောင်ထွက်ခဲ့တာပေါ့။ဟုတ်ဒီစက်ကောင်စီရဲ့အမိန့်တွေကိုနာခံစရာမလိုနဲ့ကိုယ့်ရဲ့ပုံမှန်တိုင်းပဲရောင်းဝယ်ဖောက်ကားဖို့ပေါ့နော်ကျွန်တော်အဲ့ဒါတိုက်တွန်းတဲ့အနေနဲ့ရောကျွန်တော်ဒီဆန္ဒပြပွဲကိုလုပ်တာဗ
ျဒါပြင်မန္တလေးပခုတ်ကူကလေးစလင်းကြီးတစဲလုံခင်းဖဲခုံဒွေဖအံစတဲ့မြို့တွေမှာလဲဆရာနာရှင်စန်းကြီးဆန္ဒပြတဲ့အနေနဲ့ဆန္ဒပြပြည်သူတွေကမတရားတဲ့အမိန့်အာဏာဟုသူများဖီဆန်ကြဆိုတဲ့ကြွေးကြော်တန်တွေကိုအော်ဟစ်ကြွေးကြော်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ